င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်မှာကုန်ကားမောင်းသူတယောက်ရဲ့ရင်ဖွင့်စာကိုအရင်ဆုံးတင်ပြကြပါမယ် RFA ရေစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလုံခြုံရေးအကြောင်းပြချက်နဲ့စစ်တပ်နဲ့ရဲအပြင်အဖွဲ့ပေါင်းစုံကဂိတ်တွေပေါ်လာပါတယ်ဂိတ်တိုင်းမှာပတ်စံတောင်းတိုင်းပေးနေရတော့ကုန်တင်ကားကြီးတွေအနေနဲ့အဆင်ပြေပြေသွားရတဲ့လမ်းဆိုတာမရှိသလောက်ဖြစ်နေပါတယ်စကိုင်း6ဦးလမ်းမှာဆိုရင်စစ်တပ်နဲ့ပြူစောတိဂိတ်တွေကကားသမားနဲ့ခီးသည်တွေကိုမိုင်းတွေလဲရှာခိုင်းပါတယ်။ပတ်စံလဲအတ္တမတောင်းပါတယ်။နောက်ဒီဖယဲသည်တခွားသည်တင်ပြီးတော့မိုင်းလာမျိုးဘက်ကိုသွားတော့လဲဂိတ်တွေကိုဖြတ်တော့ဆာရွက်စာတန်းအပြည့်အစုံပါတာတောင်အသီးတင်တဲ့ကားဖြစ်နေလို့ပတ်စံထက်အတောင်းခံရပါတယ်။သူတို့တောင်းတဲ့ပတ်စံမပေးနိုင်ရင်ရိုင်းရိုင်းဆိုင်ဆိုင်အပြောခံရတာတွေလဲရှိပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဂိတ်တွေကပြည်သူတွေကိုရန်သူလိုဆက်ဆံပြီးတော့ပတ်စံပို့တောင်းလာကြပါတယ်။ဒီအကြောင်းတင်ပြပေးပါဆိုပြီးပြပို့လာတာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ကပေးစာကိုတင်ပြပါဦးမယ် RFA ရေရခိုင်ပြည်နယ်တောင်ပိုင်းအေးထိန်ချုံနယ်မြေတဲကမြို့တွေမှာဖုန်းလိုင်းဖြတ်တောက်ထားတာကြောင့်ဒေသခံတွေဆူဆူရွားရွားအခက်တွေ့နေပါတယ်ဖုန်းအဆက်အသွယ်လုပ်ဖို့အတွက်ဒီတောင်ကုန်းမြို့နယ်တဲကမအီမြို့ကိုညအိတ်ခရီးသွားကြရပါတယ်ဒီခရီးအတွက်လူတစ်ယောက်ကိုသသိန်းခွဲနဲ့အထက်ကုန်ကြစရိတ်ရှိပါတယ်အဲ့ဒီကိုရောက်ရင် WCDMA လို့ခေါ်တဲ့ကန်ယူရန်ဖုန်းနဲ့ပြည်တွင်းတဲကိုဖုန်းခေါ်မယ်ဆိုရင်တစ်မိနစ်ကိုငွေကျပ်တထောင်ပေးရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့တချို့မှာတော့ Starlink Internet သုံးခွင့်ရကြပါတယ်။ဒီအခြေအနေတွေကိုအများသိအောင်တင်ပြပေးပါဆိုပြီးပြပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-239-4118 ကနေပဲဖြစ်ဖြစ်RFA Burmese ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ပေးပို့လို့ရပါတယ်။ email ကတဆင့်ပေးပို့ချင်တဲ့ဆိုရင်တော့ rfa.burmese@gmail.com ကိုပေးပို့လို့ရပါတယ်ခင်ဗျာ
။အခုဆက်ပြီးတော့ Parkan ဒေသခံတူပေးပို့လာတဲ့စာကိုတင်ပြကြပါမယ်။ကျွန်တော်ကတော့ Parkan မြို့နယ်စိတ်မှုအုပ်စုရှမ်းစုကျေးရွာကပါ RFA ရေ။ကျွန်တော်တို့ရွာမှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ပါအာဖာနဲ့ပြည်သူ့လုံခြုံရေးအဖွဲ့ပါလာဖာအဖွဲ့ကလူတွေကတိန်ကိုငွေကျပ်3,000ကောက်နေလို့ပါ3,000ကအိမ်အခွန်3,000ကကာကွယ်ရေးစရိတ်လို့ပြောပါတယ်ကျွန်တော်တို့ရွာမှာကအဆင်ပြေတဲ့သူနေပါတယ်အားလုံးကခက်ခက်ခဲခဲရှာဖွေစားတောက်နေရတာပါကျွန်တော်ဆိုရင်မှော်ထဲမှာရေမစေးကြောက်ရှာပြီးတော့အသက်မွေးရပါတယ်အခုကကြောက်ရှာစရာနေရာတွေလည်းမရှိသလောက်ရှာလာတာကြောင့်မိသားစုစားဖို့တောင်အနိုင်နိုင်ပါတနေ့လို့တနေ့စားဘဝတွေဆိုတော့ဒီ3,000ဆိုတဲ့ငွေပမာဏကကျွန်တော်တို့အတွက်များလွန်ပါတယ်လောက်ကင်စားတော့ရတာခက်ခဲနေတဲ့အခုလိုအချိန်မျိုးမှာအောက်ခြေလူတန်းစားတွေစီကအဲ့ဒီလောက်ငွေပမာဏကောက်တော့ကျွန်တော်တို့ဘယ်လိုလုပ်ရမှာလဲခင်ဗျာဒီအကြောင်းတင်ပြပေးပါဆိုပြီးပြပို့လာတာပါရှင်အခုတခါတင်ပြကျင်တာကတော့သခိုင်းဘက်ကပေးစာပါဒီသခိုင်းတိုင်းတမူးဘက်မှာတစ်ထုတ်လုံးမှုအများများနေပါတယ် RFA ရေစစ်ကောင်စီတပ်နဲ့တော်လန်ရေးတပ်ဖွဲ့တချို့ပူးပေါင်းပြီးတော့လိုင်းကြီးယူပြီးထုတ်လုံနေကြတာပါတရက်ထဲနဲ့တန်တရာကျော်ခိုးထုတ်နေကြတာတွေလည်းရှိပါတယ်ဒေသခံပြည်သူတွေကိုတော့ကန့်သက်ချက်တွေထားထားတာကြောင့်ငတ်တလဲပြက်တလဲနေနေကြရပါတယ်။ဒီလိုတွေလုပ်နေတာကို UNG အစိုးရကမသိတာလား။ဒါမှမဟုတ်တည့်ရက်နဲ့လုတ်ခိုင်းထားတာလားဆိုတာမေးချင်ပါတယ်ဆိုပြီးပြပို့လာတာပါရှင်။ RFA ပေးစာပြန်စာအစီအစဉ်ကစာရင်းမှာပြပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ RFA ပေးစာပြန်စာအစီအစဉ်အနေနဲ့ RFA ကိုအမှန်တကယ်ပြပို့လာတဲ့စာတွေကိုစစ်စစ်ပြီးတော့ပြန်လည်တင်ပြနေတာဖြစ်ပါတယ်။တချို့တိုင်ကြားချက်တွေဆွဆွဲပြောဆိုချက်တွေဟာမူရင်းစာပေးပို့သူရဲ့အာဘော်တွေသာဖြစ်ပြီးတော့ RFA အနေနဲ့တိကျအတည်ပြုနိုင်တာမရှိပါဘူး။ပေးစာကြောင့်ထိခိုက်နစ်နာတာတွေရှိခဲ့ရင်ထိခိုက်နစ်နာသူလူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ပြန်လည်ခြေပတဲ့စာတွေကိုပေးပို့လို့ရပါတယ်။ဒီစာတွေကိုလည်း RFA ကနေအလင်းသင့်တယ်လို့ပြန်လည်ဖော်ပြသွားမှာဖြစ်ကြောင်းအတည်ပြုအပ်ပါတယ်ရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။